Hello.
ကျွန်တော်ခင်ပေါင်းစုပါခင်ဗျမနေကောင်းရလား
Okay.
မနေနိုင်ငံတော်သမ္မတဦးသိန်းစိန်တို့ဒီလာနှစ်ရက်နေ့ကဆွေးနွေးပွဲကိုအမအနေနဲ့ကျေနပ်မှုရှိပါလားခင်ဗျာ
ကျေနပ်မှုဆိုတာဟိုပြောတဲ့အတိုင်းတာပုံမှာတည်ရပါတော့ဆွေးနွေးဖို့စဉ်းစားထားရရဆွေးနွေးဖြစ်ပါတယ
်သမ္မတဦးသိန်းစိန်အစိုးရဘက်ကတော့အမတို့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆွေးနွေးတွေရေကောက်ပွဲကိစ္စဆွေးနွေးတယ်လို့ပြောတယ်တခြားအကြောင်းအရာတွေများကျွန်တော်တို့သိနိုင်အောင်မလားခင်ဗျာ
သူပြောစလို့ပဲတည်ရကောင်းပါတယ
်ဟုတ်ကဲ့မိုက်အင်ကာနေကဒီလက်ပဒန်းမှာចောင်းသားសានាပြပွဲကိုတက်ဆိုင်ရာကအကျန်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးအမိုက်သဘောသားသိပြစီခင်ဗျာ
အခုဖွဲ့ချုပ်ကလည်းကြေညာချက်ထုတ်ပြီးပြီလေအကျန်းဖက်မှုဆိုတော့မတို့ဖွဲ့ချုပ်ကဘယ်သူမှမမထောက်ခံခဲ့ဘူးနောက်ပြီးအထူးသဖြင့်အခုအချိန်မှာဆိုလို့ရှိရင်ဥရောပအတမက်ကဟာနေပြီးတော့ဒီကမြန်မာနိုင်ငံရဲတပ်ဖွဲ့တွေကိုဘယ်လိုဒီလိုဘဟုပြုရဲရဲလုပ်ငန်းတို့နောက်ပြီးတော့လူစုလူဝေးကိုဘယ်လိုထိန်းသိမ်းဖို့ဘာလို့ဆိုတော့တင်နေတဲ့အချိန်မှာဒီလိုမလို့အတိတ်ကိစ္စတွေဖြစ်တာတော့ဒါလုံးဝမကောင်းဘူးအဲ့တော့အဲ့ဒီဟာတော့မတော်တော့ဒါစုံစမ်းတင်နေပေါ့နော်ဘယ်လိုဖြစ်တာလဲလုံလောက်တဲ့အင်အားပဲတုံးရမယ်ဆိုတာဒီပမာဥပဒေထဲမှာတောင်ပါတယ
်ဟုတ်ကဲ့ခင်ဗျဒီကိစ္စမှာအင်အားကိုရဲတပ်ဖွဲ့ကအလွန်ကျွံတုံးခဲ့တယ်ဆိုပြီး EU ကမနေ့ကကြေညာချက်ထုတ်တာလဲကျွန်တော်တို့တွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုဥရောပသမဂ္ဂ EU ကမြန်မာအစိုးရကောအမကောပန်ကြားတဲ့အတွက်ပေါ့နော်သူတို့ယူရိုငွေ10တန်းလောက်အကုန်ခံပြီးလေ့ကျင့်တင်ကြပေးခဲ့တာတည်းဟာထိရောက်မှုမရှိတာလားဒါမှမဟုတ်လုံလောက်မှုမရှိတာလားခင်ဗျအ
ဲ့ဒါထိရောက်မှုမရှိဘူးလို့ပြောဖို့တော့စောပါသေးတယ်နောက်ပြီးတော့အခုလက်ပဒန်းမှာတာဝန်ကျတဲ့ရဲတွေအဒီဥရောပတမက်ကအနေပြီးတော့လေ့ကျင့်ပေးတဲ့ရဲတွေပါမပါတော့မသိဘူးလေတချို့တော့ပါမယ်လို့ထင်တာပဲ
ဒါဆိုလုံလောက်မှုမရှိသေးဘူးလို့ပြောရင်ရမလားခင်ဗ
ျဒီလိုပြောရမှာပဲဆိုတော့ဆိုတော့နေချင်းညာချင်းတော့အလုံးပြောင်းမှာမဟုတ်ဘူးအချိန်တော့ပေးရလိမ့်မယ်အချိန်ပေးရမယ်ဆိုတော့လေတကယ်တော့မှန်ကန်တဲ့ဥပဒေနဲ့နိုင်ငံရေးဘောင်အတွင်းမှာလုံးမှလည်းဒါထိရောက်မှုရှိမှာပေါ့
ဟုတ်ကဲ့လက်ဗရန်ဆန္ဒပြပွဲဖြိုခွဲမှုမှာရဲအရာရှိတချို့ကတခြားရဲတပ်ဖွဲ့ဝင်တွေရဲ့အလွန်ကြုံရိုက်နှက်မှုတွေဝင်ရောက်ဟန်တားခဲ့တယ်လို့လည်းမျက်မြင်သက်သေတွေပြောပါတယ်ခင်ဗျအရင်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေမှာလည်းဒီကင်တွယ်ဖြည့်ရှင်းပုံတွေအရာရှိအလိုက်ကွဲပြားခြားနားကြတာမြင်ရပါတယ်ဒီတော့အဓိကရုံးတစ်ခုကိုဖြည့်ရှင်းရမှာပါဝင်ပတ်သက်နေသူတွေရဲ့အတွေ့အခေါ်ဉာဏ်ပညာကလည်းဘလောက်အရေးပါတယ်လို့ပြောနိုင်မလဲခင်ဗျ
အဲ့ဒါတော့အဲ့တော့ဆုံးပြတော့လေ့ကျင့်ပြောင်းကျင့်မှုပဲဒီလိုရဲတပ်ဖွဲ့လို့ဆိုတာဟာကိုယ့်ရဲ့ခံစားချက်အရာမလို့အောင်ကိုလေ့ကျင့်ရမယ်။အမှန်ကန်ကဥပဒေပေါင်းတင်းကနေပြီးပြည်သူမနာအောင်နိုင်ငံမနာအောင်လုပ်ဖို့ပဲ။ကိုယ့်ခံစားချက်အရာဒေါသထွက်သွားလို့လုံးဝမယ်ဆိုတာဟာမျိုးမရှိအောင်ကိုလေ့ကျင့်ပေးရမှာပဲ။သူဆိုတော့ဒေါသမရှိဘူးမဟုတ်ဘူးပေါ့နော်။ဒါနဲ့ထိန်းနိုင်ရမှာပေါ့
။အင်္ဂါနေ့ကလက်ဗရန်မှာအရေးကြီးဖြစ်ပေါ်တဲ့မနေ့ပိုင်းမှာကျောင်းသားတွေနဲ့တက်ဆိုင်ရာအာဏာပိုင်တွေညှိနှိုင်းကြပါတယ်။ကျောင်းသားတွေကိုကျွေးကြောတန်းတွေမတိုင်းနဲ့အလန်းတွေမထူပဲရန်ကုန်ပြန်ရမယ်ဆိုတာမျိုးအစိုးရဘက်ကတောင်းဆိုတယ်လို့သိရပါတယ်။အဲ့ဒါဟာလွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ကိုပိတ်ပင်တာမဟုတ်ဘူးလားခင်ဗျာ
။အဲ့ဒီအရတော့သူတို့အစအလုံးကဘယ်လိုသဘောတူညီချက်တွေရှိထားလဲမှမသိသေးဘူး။အခုဟာပညာရေးဥပဒေနဲ့စလိုက်တဲ့ကိစ္စ။နောက်ပိုင်းမှာပညာရေးဥပဒေကိုတိတ်ပြီးဆွေးနွေးတာမကြောက်ဘူး။ဟိုချီတက်တဲ့ပုံချီတက်တဲ့မျိုးပဲအဓိကထားပြီးတော့ဆွေးနွေးနေကြတယ်ဆိုတော့အဲ့ဒီဟာဒီလိုလွတ်ပင်သလားဆိုတာနှစ်ဖက်စလုံးကိုတော့မေးခွန်းထုတ်ဆရာရှိရပါဘူး။
ဟုတ်ကဲ့အခုဖြစ်ပေါ်တဲ့ဒီចောင်းသားအရေးခင်းတွေကြောင့်လွတ်တော်အတွင်းမှာဆောင်ရွက်နေတဲ့ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေအပေါ်မှာဟောဘယ်လိုအကျိုးသက်ရောက်မှုတွေများရှိနိုင်မလဲခင်ဗျာ
လွတ်တော်နဲ့တော့မဆိုင်ပါဘူးလွတ်တော်ကတော့ဒီဥပဒေပြူတာပဲဖြစ်နိုင်တယ်ဥပဒေပြူတယ်ဆိုတော့ဒီဥပဒေဟာနိုင်ငံအတွက်သင့်တော်မသင့်တော်ပေါ့နော်ကောင်းမကောင်းအလက်တစ်ချက်ချက်အကောင့်ထဲပို့လို့ရမရအဲ့ဒါကြီးကြည့်ပြီးဥပဒေပြူရမှာလေဒီဟာအုပ်ချုပ်ရေးကိစ္စလေအုပ်ချုပ်ရေးနဲ့ဖြစ်တဲ့ကိစ္စကိုလွတ်တော်ကဝင်ပါလို့လည်းမရဘူးဝင်လည်းမပါသင့်ဘူး
လက်ရှိမှာဆိုရင်ဒီပညာရေးဥပဒေကြောင့်လွှတ်တော်မှာဆွေးနွေးနေပြီဖြစ်တဲ့အတွက်ကျောင်းသားတွေဆန္ဒပြဖို့မလိုဘူးလွှတ်တော်မှာပဲတင်ပြကြဆိုပြီးပြောတာလေကျွန်တော်ကြားပါတယ်အဲ့ဒီအယူဆကိုအမဘယ်လိုမြင်လဲခင်ဗျာ
ဟောစောစောကပြောသလိုပေါ့နော်အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ဒီသတိမောက်တဲ့ကျောင်းသားတွေနဲ့ဘယ်လိုအပေးအယူတွေဘာတွေလုပ်ထားလဲဆိုတာအများတော့မသိပါဘူးအဲ့ဥမာဘုကဟိုကိုခမောင်စစ်ပြောတယ်ပေါ့နော်ညှိနှိုင်းကြတယ်ဘာတွေညှိနှိုင်းလဲဘာလဲဆိုတာလည်းမသိဘူးတစ်ဖက်ကဘာတောင်းဆိုလဲဘာလဲဆိုတာလည်းမသိဘူးတယ်နီနိုင်နေဆိုတော့နှစ်ဖက်စလုံးဘက်ကနေပြီးအပေးယူလို့ရမှာလေ
မြို့တော်ခါမှာရှိမှာမလ3ရက်နေရအကြောင်းသားတွေကိုတက်ဆိုင်ရာအကျန်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးအမတို့စိုက်ကျင်ရှုံချခဲ့တာလေကျွန်တော်ကြားပါတယ်လေအဲ့ဒီလိုမြို့တော်ခါမှာရှိမှာဖမ်းဆီးစဉ်ကဒီလက်ပတ်အနီဝက်ပြီးစေးမင်ကြောင်တက်တူးတွေကိုလုံးပေါ်မှာအများကြီးထိုးထားတဲ့လူငယ်တယောက်ကမနော်မိန်းကလေးတယောက်ကိုလေဝင်းချုပ်ပြီးအာရမဖမ်းဆီးခေါ်ဆောင်နေတဲ့ပုံဟာအခုအချိန်ထိတကဘာလုံးကိုပြန့်ပွားနေစေဖြစ်ပါတယ်ခင်ဗျာတက်ဆိုင်ရာလုံုံရေးတွေကိုမတုံးမင်းနဲ့အရောက်ဝက်လက်နှက်ကင်တွေအခုလိုအသုံးပြရတဲ့ပတ်သက်လို့အမဘယ်လိုများမြင်ပါသလဲခင်ဗျာ
။ဒီဟာနဲ့တို့ကအရင်တော့18ရာစုနှစ်တောင်ဥပဒေကိုတုံးမယ်။ ဒီဥပဒေအရဆိုလို့ရှိရင်ကော်လိုနီခေတ်ကဥပဒေပေါ့နော်ဒါအင်္ဂလိပ်ဥပဒေပေါ့အင်္ဂလိပ်တွေကမသုံးတော့ဘူးအင်္ဂလန်မှာဆိုရင်ဒီဥပဒေကိုပြင်လိုက်ပြီးဒီတဲ့အများကြီးပို့ပြီးတော့ခေတ်နဲ့ကိုက်ညီတဲ့ဥပဒေနဲ့အစားထိုးလိုက်ပြီးအဲ့တော့မကြိုက်လို့ရှိလို့ရှိရင်တော့ကော်လိုနီခေတ်တုန်းကကျွင်းချန်တို့ဘာလို့ပြောပြီးတော့ကြိုက်တဲ့ခါကျတော့တင့်တော်သည်ဖြစ်စေမတင့်တော်သည်ဖြစ်စေကြိုက်တယ်လို့တုံးလို့တော့ပဲကောင်းတယ်
လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ကိုခွင့်ပြုတယ်လို့ပြောနေပေမဲ့လည်းအခုလိုလောက်ရတည်ကြည့်မယ်ဆိုရင်ထိထိကြောတကယ်တမ်းခွင့်ပြုခြင်းမရှိဘူးလို့အဲ့လိုပြောလို့ရမလားခင်ဗျာ
ခွင့်ပြုချက်ကဘာကိုခွင့်ပြုတယ်ဟောင်းပြောတာပေါ့အခုဟာနှစ်ဖက်စလုံးဘက်ကညီဘာကိုဒီလိုသဘောတူထားမှလည်းမသိဘူးသဘောတူညီမှုတွေကလည်းဟိုဟာနားလေသလားတော့နည်းနည်းပြောင်းလဲတာရှိပုံရတယ
်ဟုတ်ကဲ့မြို့ရခမ်းမရှိចောင်းသားဆန္ဒပြပွဲဖြိုခွဲမှုနဲ့ပတ်သက်ပြီးအစိုးရကအခုစုံစမ်းကော်မရှင်ဖွဲ့လိုက်ပါတယ်ခင်ဗျာစုံစမ်းစစ်ဆေးတယ်ဆိုတာကတော့ကောင်းတာပေါ့အမယာအတိုင်းမဲ့လဲလက်ပရောင်းရခိုင်ပြည်နယ်မိထီလာစတဲ့စုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့တာလဲများလာပြီဆိုတော့ထိရောက်မှုနဲ့ပတ်သက်ပြီးတရားမှတန်ကြားထိုးမဲ့ကိစ္စလို့ဖြစ်နေပြီလို့လူတွေပြောပါတယ်အဲ့တော့ဒီစုံစမ်းကော်မရှင်တွေရဲ့အကျိုးသက်ရောက်မှုကိုရောအမဘာများဝေဖန်ချက်ပေးနိုင်မလဲခင်ဗျာ
အထူးအမှုရှိတာဆိုတော့လူတိုင်းသိကြတာပဲလေယာဉ်မြေကိစ္စလည်းဒီလိုပဲဟလာလက်ပရောင်းတောင်ကိစ္စလည်းဒီလိုပဲအဲ့လိုပဲဟိုကော်မရှင်တွေကတော့ဖွဲ့တာပဲဖွဲ့ပြီးတော့ထိရောက်မှုရှိတော့ဒါအုပ်ချုပ်ရေးပိုင်းဆိုင်ရာရဲ့တာဝန်ပဲဒီတစ်ခါပြောရင်လည်းခါလာလဲအုပ်ချုပ်ရေးပိုင်းဆိုင်ရာတစ်ခါလာလဲအုပ်ချုပ်ရေးပိုင်းဆိုင်ရာလို့တချို့ကထင်တယ်ဒါပေမဲ့အဓိကဒါပဲလေနိုင်ငံတကာနိုင်ငံရဲ့လက်ပတ်မှုကိုအဓိကတာဝန်ယူထားတာအစိုးရပဲအစိုးရကပဲဒီကိစ္စတွေကိုထိအောင်အောင်လုပ်ရမှာပေါ့ဥပမာဆိုလို့ရှိရင်လေယာဉ်မြေကိစ္စနဲ့ပတ်သက်လို့လွတ်တော်မှာတင်တာလို့လွတ်တော်မှာမေးတာလို့လွတ်တော်မှာပြောတာလို့ရှိပါတယ်ဒါပေမဲ့လက်တွေ့ကျက်ကျအကောင့်ထဲပို့ဖို့ကြတော့လွတ်တော်ကိုယ်စားလေတည်းကလုံးဝမလုပ်နိုင်ဘူးလွတ်တော်ကလုပ်ပိုင်ခွင့်မှမရှိဘူးလုတ်ချင်တာမလုတ်ချင်တာတတ်တတ်ထားအောင်လုတ်ပိုင်ခွင့်ကိုမရှိတာဘလောက်ပဲလုတ်ချင်လုတ်ချင်လုတ်ပိုင်ခွင့်မရှိတော့ဘယ်လိုလုပ်မလဲ
မိမိကလိုင်လျောပြေပြစ်စွာဆက်ဆံမှုစ조사တာကိုတဖက်သူကငါ့မှာအာဏာရှိတာကိုငါ့ကို तू ဒီလိုပဲဆက်ဆံရမှာပေါ့လို့ယူဆမယ်ဆိုရင်အမဘယ်လိုသဘောထားမလဲခင်ဗျာ
ဒါဘလူဝဲဖြစ်ဖြစ်ပေါ့အာဏာရှိတဲ့လူဝဲဖြစ်ဖြစ်အာဏာမရှိတဲ့လူဝဲဖြစ်ဖြစ်ဟိုအဓိကသူနားလဲရမှာတော့အကျန်းတိုင်ပြီးတော့ဖိအားပေးတာနဲ့နှိမ့်နှိုင်းဆွေးနွေးတာလုံးဝမတူဘူးဆိုတဲ့အခြေခံသဘောတရားကိုတော့နားလည်ကြည့်ပြီးနှိမ့်နှိုင်းဆွေးနွေးတယ်ဆိုတာစစောကမှပြောဆိုရဲအပေးယူတိတ်တန့်နေမှရမှာအခြေခံအဖြစ်အပေးယူလို့မယ်အပေးဆိုတာကိုယ်လည်းပေးမယ်သူလည်းပေးကိုယ်လည်းယူမယ်သူလည်းယူကိုယ်လုံးချင်တယ်လို့လုပ်မယ်ဆိုလို့ရှိရင်တော့ဒါဟာအပေးယူမဟုတ်တော့ဘူးဒါအကျန်းကင်တာဖိနှိမ့်တာဖြစ်တော့မယ်အကျန်းဖက်တာနောက်တော့ဖြစ်တတ်ကြတာပဲ
ဟုတ်ကဲ့အာနာဆိုတာကိုကျွန်တော်ဘယ်လိုနားလဲလက်ခံသင့်တယ်လဲခင်ဗျာ
အနာဆိုတာကတော့လုံနိုင်တဲ့အင်အားလိုပဲပြောရမှာပေါ့ဒါရိုးရိုးလေးပြောလိုက်မယ်ဆိုရင်အနာကိုအကြီးကဖွဲ့ပြီးတော့စောက်ပြီးအများကြီးအီအနာအကြောင်းရေးလို့ရပါတယ်ဒါပေမဲ့လက်တွေ့ကျရာပြောရင်အနာဆိုတာဘာလဲဆိုတော့လုံနိုင်တဲ့အင်အားပဲဟိုဘုံကပြောသလိုပဲလွတ်တော်ကလုံနိုင်တဲ့အနာမရှိဘူးဒီလိုလုတ်ပါလို့တင်ပြတာလို့အစိုးရဝန်ကြီးတွေကိုခေါ်ပြီးနေတာလို့ဘာလို့ရှိပြီမဲ့တကယ်လက်တွေ့ကျရာသွားပြီးတော့လုတ်ဖို့ကြတော့လွတ်တော်မှာအနာမရှိဘူးအုပ်ချုပ်ရေးပိုင်းဆိုင်ရာပဲအနာရှိတယ်အဲလုံနိုင်တဲ့အင်အားပေါ့
ဟုတ်ကဲ့တမမဝန်ကြီးဌာနကတရုတ်နိုင်ငံကနေဒေါ်လာတန်း300ချင်းဝယ်ယူမဲ့ကိစ္စလွှတ်တော်မှာပြောမှဆိုတာကြီးကြားပါတယ်အမသဘောထားရောဘယ်လိုရှိပါလဲခင်ဗျာ
ဘာလို့ကျွတ်တော်ကိုယ်စားလှယ်နှစ်ယောက်ကနေဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပါတယ်အဓိကသူဆွေးနွေးသွားတာကတော့ဒီအတိုးကတိတ်မြင့်တယ်ပေါ့နော်ဒီလောက်အတိုးမြင့်မြင့်နဲ့ခီးတင်သလားဆိုတာကိုစဉ်းစားဖို့နှစ်ယောက်ဆုံးကတင်ပြသွားပါတယ
်ဟုတ်ကဲ့အဲ့တော့ချင်းဝယ်တွေပြန်မဆက်နိုင်ရင်နောက်တက်လာတဲ့အစိုးရကလည်းငါတို့လောက်ခဲ့တာမဟုတ်ဘူးဆိုပြီးဥပက္ခပြုတာမျိုးရှိတယ်လို့အဲ့ဒီဝေဖန်ဒါတွေကျွန်တော်ကြားပါတယ်ချင်းငွေကိုကိုဘယ်လိုပုံစံမျိုးနဲ့မှယူသင့်တယ်ဆိုတာမျိုး
ချင်းငွေဆိုတာချင်းတဲ့အခါမှာကိုယ်နိုင်ငံအတွက်အသက်သာဆုံးနှောင်းနဲ့ယူရမှာပဲဒါကတော့အခြေခံသဘောတရားပဲကိုယ်နိုင်ငံအတွက်ကိုယ့်ပြည်သူအတွက်အသက်သာဆုံးနှောင်းနဲ့ယူဖို့ဆိုတာဟာလိုအပ်ချက်ပဲအဲ့ဒီဟာကနေစမှာနောက်အစိုးရပြန်ပေးနိုင်တာမပေးနိုင်တာနောက်တစ်ဆင့်
ဟုတ်ကဲ့အထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေကချင်းငွေတွေယူပြီးတယ်ဆိုရင်အလွဲသုံးစားမှုတွေအများများတာပဲခင်ဗျာအဲ့ဒါတွေကဘယ်လိုကာကွယ်မလဲခင်ဗျာ
ဟောဒီနေ့တော့မှဟိုရည်သူလွတ်တော်တွေမှာအဂတိလိုက်စားမှုနဲ့ပတ်သက်လို့မေးတဲ့မေးခွန်းရှိပါတယ်ဒီရှေ့ရှင်းသွားတာတော့သူကနားလဲသလောက်ကတော့အမှုတစ်ခုမှမဟုတ်ပဲအရေးယူနိုင်တယ်ဘာလို့ဆိုအဂတိလိုက်စားမှုဆိုတာလူမျက်ကွယ်မှာလုတဲ့ကိစ္စမှလို့လုံလောက်တဲ့တက်ပြရဖို့ခက်တယ်လို့ပြောပါတယ်အဲ့တော့အဲ့ဒီလိုပုံစံနဲ့ကျွန်တော်ဟိုအဂတိလိုက်စားမှုကိုရှင်းမယ်ဆိုရင်တော့တော်တော်နဲ့တော့ပပြောင်းမဲ့ပုံတော့မရှိဘူ
း။ဟုတ်ကဲ့။အမရဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ Yeah, good night.